Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဩဂုတ်လ5ရက်တောက်ကြနေညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုဒေါက်ခင်ဆိုးဝေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။အမေရိကန်သမ္မတလောင်းတွေကိုမြို့သားလူညဉ်ဆိုင်ရာအသိပေးပြောဆိုတာတွေဥပဒေအရလုပ်ရတယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်။ပါကစ္စတန်ကိုပေးမဲ့စီးရေးအကူအညီဒေါ်လာတန်300ကိုမပေးသေးဘဲပန်ဒဂွန်စစ်ဌာနချုပ်ကဆိုင်းငံ့ထားလိုက်ပါတယ်။စင်ကာပူကိုတိုက်ခိုက်ဖို့တန်းစီတယ်ဆိုပြီးအင်ဒိုနီးရှားနိုင်ငံသား6ယောက်ကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ဖမ်းလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်အခုညနေခင်းထုတ်လွှင့်ပေးမဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံဟာစီးပွားရေးအရာပထဝီဝင်အနေထားကဘယ်လိုရှိပါသလဲ
Burma is positioned I think better than almost any of them because it borders India and China and so it borders to
ဒီသတင်းပတ်ထဲမြန်မာနိုင်ငံကိုရောက်လာမဲ့အမေရိကန်စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးကအာဆီယံမှာမြန်မာနိုင်ငံရဲ့အနေအထားအကောင်းဆုံးဖြစ်တယ်ဆိုတာကိုပြောပြချက်နဲ့အတူနားဆင်ရပါမယ်။တခါကရင်ပြည်နယ်ကော့ခရိတ်မှာတော့ကရင်လက်နက်ကင်တပ်အချင်းချင်းတိုက်ခိုက်မှုကြောင့်အရက်သား၄ဦးဒဏ်ရာရခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းလူမှောင်ခိုကုန်ကူးခံရသူတွေလို့ယူဆရသူတွေကိုထိုင်းအာဏာပိုင်တွေကယ်တင်ခဲ့တဲ့အထက်မှာမြန်မာနိုင်ငံသား50ကျော်ပါဝင်ခဲ့ပါတယ်။စားတဲ့သတင်းလွှာတွေနားဆင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်ဆိုးဝင်းတို့ကကြေညာပါမယ်ရှင
်အမေရိကန်ပြည်ထောင်စုကအဓိကနိုင်ငံရေးပါတီကြီးတွေရဲ့သမ္မတလောင်းတွေကိုအများပြည်သူမသိရတဲ့အလျို့ဝှက်အချက်လက်တွေအပါအဝင်အမျိုးသားလူညွေးဆိုင်ရာအခြေအနေတွေကိုဥပဒေအရအစိုးရအနေနဲ့အသိပေးပြောပြရတယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်ဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးကိုအဲ့ဒီလိုအသိပေးပြောပြရတာပါဒေါ်နယ်ထရမ့်ဟာသမ္မတတော်ဝန်ထမ်းဆောင်မှုအရေးချင်းမပြည့်မီဘူးလို့သမ္မတဥပမာကပြောထားတာပါ။ပြီးကြတဲ့နှစ်မဲဆွယ်စည်းရုံးပွဲတွေအတွင်းမစ္စတာထရမ့်ဟာမိန့်ခွန်းတွေပြောတဲ့အခါကြိုတင်ပြင်ဆင်ထားတဲ့အတိုင်းမပြောဘဲရုပ်တရက်ပြောပြလိုက်တာမျိုးတွေရှိခဲ့ပါတယ်။သူပြောခဲ့တာတွေကတချို့ကိုပုံမှန်ထက်ပွင့်လင်းလွန်းနဲ့ဒါမှမဟုတ်အမေရိကန်ကတခြားထင်ရှားသူတွေကိုဝေဖန်နေဆိုပြီးညင်ကြတာတွေရှိပါတယ်။ဒီအချက်ကြောင့်အမျိုးသားလူညွန်ရေးဆိုင်ရာအသိပေးပြောဆိုတာကနေသူရလာတဲ့အချက်လက်တွေကိုထရမ့်ကဘယ်လိုကင်တွယ်လို့ဆောင်မလဲဆိုတာပေါ့စိုးရိမ်တာတချို့ရှိလာတာပါ။သမရဖြစ်ချင်တယ်ဆိုရင်တော့သမရတယောက်လိုပြုမှုလုဆောင်ကြရမှာဖြစ်တယ်ဆိုလိုတာကအမျိုးသားလူညီညွတ်ဆိုင်ရာအသိပေးပြောဆိုချက်တွေကိုရယူနိုင်ရမယ်ပြီးရင်ရှောက်ဖြန့်တာမျိုးမလုပ်ရဘူးလို့ဂျာတာပရီနီကပန်ဒဂွန်စစ်ဌာနချုပ်မှာသတင်းတောက်တွေကိုသမရဥပမာကပြောပါတယ်သမရလောင်းတွေကိုအခုလိုအသိပေးပြောဆိုတာရဲ့အဓိကရည်ရွယ်ချက်ကရွေးကောက်တင်မြှောက်ခံရတဲ့သမရဟာဒီမိုကရက်ပဲဖြစ်ဖြစ်ရီပက်ဘလီကန်ပဲဖြစ်ဖြစ်ဘာမှကြိုတင်ပြင်ဆင်ထားတာမရှိဘဲသမရတာဝန်ထမ်းဆောင်ရတာမျိုးမဖြစ်စေဖို့ပါပဲလို့မစ္စတာဥပမာကပြောပါတယ်
အမေရိကန်ပြည်ထောင်စုကပါကစ္စတန်နိုင်ငံကိုပေးမဲ့စစ်ဖက်ဆိုင်ရာအကူအညီဒေါ်လာတန်း300ကိုပန်ဒဂန်စစ်ဌာနချုပ်ကဆိုင်းငံ့လိုက်တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံကဟာကာနီအကြမ်းဖက်အဖွဲ့ကိုတိုက်ဖျက်ရေးအတွက်ဖိဖိစီစီလှုပ်ဆောင်နေဆိုတာကိုအမေရိကန်ကွာကယ်ရေးဝန်ကြီးအနေနဲ့ဒီချိန်ထိအတိအမှတ်ပြုထောက်ခံထားတာမရှိသေးတဲ့အတွက်ဒီရန်ပုံငွေကိုပါကစ္စတန်အစိုးရကိုလွှဲမပေးနိုင်တဲ့အကြောင်းပန်ဒဂန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်အဒမ်စတမ်ကမနေ့ကပြောဆိုလိုက်တာပါ။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နေစမှာခြေကုပ်ယူထားတဲ့အကြမ်းဖက်ပျောက်ကြားတဲ့ပုံဟာကာနီအကြမ်းဖက်အဖွဲ့ကိုအမေရိကန်ပြည်ထောင်စုကအကြမ်းဖက်အဖွဲ့စည်းဖြစ်စည်ရင်သွင်းထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကပါကစ္စတန်နိုင်ငံကို2015ခုနှစ်အတွက်စည်ရင်အကူအညီရန်ပုံငွေဒေါ်လာတန်းတစ်ထောင်ပေးဖို့အမေရိကန်ကွန်ဂရက်စ်ဆက်တော်ကနေခွဲဝေချထားပေးခဲ့ပေမဲ့တန်းတစ်ထောင်နဲ့တန်း300ကိုအခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပါကစ္စတန်နိုင်ငံအနေနဲ့အကြမ်းဖက်အဖွဲ့တွေကိုတိုက်ဖျက်နေတာကျေနပ်လောက်တဲ့အထိတိုးတက်မှုရှိတယ်လို့ဆုံးဖြတ်မှသာရန်ပုံငွေကိုလွှဲပေးနိုင်မှာဖြစ်ပါတယ်။ရန်ပုံငွေလွှဲပေးဖို့နောက်ဆုံးရက်ဟာဇွန်လ30ရက်နေ့ကဖြစ်ပါတယ်။ American Congress လွှတ်တော်ကနေစက်တင်ဘာလ30ရက်နေ့မှာကုန်ဆုံးမဲ့2016ခုနှစ်ဘန်နာနှစ်အတွက်တော့ပါကစ္စတန်နိုင်ငံကိုစည်ရေးအကူအညီဒေါ်လာ900ခွဲဝေချထားပေးဖို့သဘောတူထားပါတယ်။ဒီနှစ်မှာလေဟာကာနီကျမ်းဖက်အဖွဲ့ကိုထိထိရောက်ရောက်အရေးယူတာကိုတက်သေးပြနိုင်မှသာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကထောက်ခံမှာဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံကိုဒေါ်လာတန်း400ပေးလိုက်တာမှာဘာကြောင့်ငွေသားကြီးတက်သက်ပေးလိုက်ရတယ်ဆိုတဲ့အကြောင်းပြချက်ရှိတယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်
။ The reason that we had to give them cash is precisely because we are so strict in maintaining sanctions.
ငွေသားကြီးတက်သက်ပေးလိုက်တာမှာအကြောင်းပြချက်အတိအကျရှိပါတယ်။တန်ခတ်အရေးယူမှုချမှတ်ထားတာကိုကျွန်တော်တို့ကအတိအကျလိုက်နာတာကြောင့်ပါ။အ အီရန်နဲ့ကျွန်တော်တို့ကြားမှာဘဏ်လုပ်ငန်းအဆက်အသွယ်မရှိပါဘူး။ဒါကြောင့်သူတို့စီကိုချက်လက်မှတ်နဲ့ပေးလို့မရသလိုဘဏ်ကနေတဆင့်ငွေလွှဲလို့လည်းမရပါဘူးလို့စာသားပရိနေတင်းစားရှင်းလင်းပွဲအတွင်းသမ္မတဥဘာမကပြောပါတယ်။အမေရိကန်ကအီရန်ကိုပေးချေတဲ့ငွေဟာငွေသားကြီးတက်တက်ပေးခဲ့တာဖြစ်ပြီးဘာအမှန်အသားမှမရှိတဲ့လေရင်တဆင်းနဲ့ပို့ခဲ့တယ်ဆိုတာ Wall Street Journal ကအင်္ဂါနေ့မှရေးတာပါ။သမ္မတဥဘာမကတော့အဲ့ဒီသတင်းထဲမှာအချက်လက်အနေနဲ့အဲ့ဒီတစ်ခုပဲပါတယ်လို့ပြောပါတယ်။အမေရိကန်တရားခံတွေကိုအီရန်ကလှူပေးလိုက်တဲ့နေ့မှာပဲအမေရိကန်ကအီရန်ကိုငွေသားဒေါ်လာတန်း400ပေးပို့ခဲ့တာဟာရာဇဝတ်ကြောင်းမကင်းတဲ့အပေးအယူလိုမျိုးပြောဆိုတာတွေကိုသမ္မတဥဘာမကညင်းပါတယ်။ငွေပို့မဲ့ကိစ္စကိုအီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုအကောင့်ထဲစဖို့ပြီးနောက်တစ်နေ့မှာပဲဇန်နဝါရီလကကြေညာခဲ့တာဖြစ်တယ်လို့မစ္စတာဥဘာမကပြောပါတယ်။ဒီကိစ္စဟာအပေးအယူလုပ်တာမဟုတ်ဘဲအစိုးရအနေနဲ့လုံးဝပွန့်ပွန့်လင်းလင်းရှိခဲ့တယ်လို့လည်းသမ္မတဥဘာမကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလမှာငွေရပြီးတဲ့နောက်အမေရိကန်တရားခံ၄ဦးကိုအီရန်ကပြန်လွှတ်ပေးခဲ့ပါတယ်။ဒီငွေကိစ္စဟာလက်နက်အယောင်းဝယ်ဆိုင်ရာပြက်ပြဲသွားတဲ့သဘောတူညီချက်တစ်ခုအပေါ်နှိမ့်တော်ကြငင်းပွားနေတာကိုဒစီတစ်ပိုင်းဖြေရှင်းတဲ့အနေနဲ့ပေးချေတာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းဝေဖန်သူတွေကတော့တရားခံတွေအတွက်ပြန်ပေးငွေပေးတာဆိုပြီးပြောကြပါတယ်။
စီးရီးယားပြည်တွင်းစစ်အဆုံးသတ်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားနိုင်ငံကိုမိဖက်အဖြစ်ယုံစားလို့ရပါမလားဆိုတာကိုအတော်လေးတန်တရားဖြစ်မိတယ်လို့သမ္မတဥဘာမကပြောဆိုလိုက်ပါတယ်။သမ္မတဥဘာမဟာ IS အကြမ်းဖက်အဖွဲ့ကိုတိုက်ဖြတ်နေတဲ့စစ်စင်ရေးနဲ့ပတ်သက်ပြီးမနေ့ကပင်တဂွန်စစ်ဌာနချုပ်မှာအမျိုးသားလုံခြုံရေးကောင်စီနဲ့ဆွေးနွေးပြီးအခုလိုပြောဆိုလိုက်တာပါ။ရုရှားတွေနဲ့ဗလာဒီမီယာပူတင်ကိုယုံလို့ဖြစ်ပါမလားဆိုတာကိုကိုဟာကိုစိတ်ပိုင်းဖြတ်မရဖြစ်နေတာကြောင့်ရန်လိုမှုတွေတကယ်ပဲအဆုံးသတ်မလားဆိုတာနဲ့စမ်းသပ်ရပါလိမ့်မယ်လို့သမ္မတဥဘာမကပြောဆိုလိုက်ပါတယ်။စီးရီးယားပဋိပက္ခအဆုံးသတ်ရေးအတွက်ရုရှားအနေနဲ့မကူညီနိုင်တာဖြစ်နိုင်ကြောင်းသူတို့တကယ်ပဲမကူညီကျင်တာလားဒါမှမဟုတ်သမ္မတအာဆတ်အပေါ်ထိထိရောက်ရောက်ဩဇာမလွှမ်းမိုးနိုင်တာလားတခုခုကြောင့်ဖြစ်နိုင်တယ်လို့သမ္မတဥဘာမကဆိုပါတယ်။စီးရီးယားတပုံတွေထိန်းချုပ်ထားတဲ့အလက်ပိုမြို့နီးတဝိုက်မှာစီးရီးယားအစိုးရတပ်တွေနဲ့မဟာမိတ်ရုရှားတပ်ဖွဲ့တွေကစီးရီးယားတပုံတွေကိုလက်နဲ့ချီးပြီးထိုးစစ်ဆင်နေတာဖြစ်ပါတယ်။နှစ်လကျော်ကြာရက်ပေါင်း80အတွင်းတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးလူ6000တက်မနေတေဆုံးဒဏ်ရာရခဲ့ကြတယ်လို့စီးရီးယားလူခွင့်ရေးအကဲခတ်အဖွဲ့ကမှတ်တမ်းတင်ထားပါတယ်။စီးရီးယားနဲ့အီရတ်ကနေ IS အကြမ်းဖက်အဖွဲ့တွေကိုတိုက်ထုတ်ရေးအတွက်အမေရိကန်ပြည်ထောင်စုကစီးရီးယားနဲ့အီရတ်ကဒေသခံတပ်ဖွဲ့တွေကိုအထောက်အကူပေးနေတာနှစ်နှစ်နီးပါးရှိခဲ့ပါပြီ။အာဖဂန်နစ္စတန်နိုင်ငံမှာလည်း IS အကြမ်းဖက်သမားတွေကိုတိုက်ထုတ်ဖို့ပြီးခဲ့တဲ့ဇန်နဝါရီလကစပြီးအမေရိကန်ကစစ်ဆင်ရေးစတင်ခဲ့ပါတယ်။လီဗျားနိုင်ငံမှာ IS အခိုင်အမာခြေကုပ်ယူထားတဲ့ SAD မျိုးကနေတိုက်ထုတ်ဖို့အတွက်လီဗျားအစိုးရနဲ့ဒေသခံမဟာမိတ်တပ်ဖွဲ့တွေကိုလည်းအမေရိကန်ပြည်ထောင်စုကဒီသတင်းပတ်ထဲမှာပဲစတင်အကူအညီပေးနေပြီဖြစ်ပါတယ်ရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ကြညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်စင်ကာပူနိုင်ငံကိုတိုက်ခိုက်ဖို့ကြံစီမှုနဲ့အင်ဒိုနီးရှားနိုင်ငံသား6ယောက်ကိုအင်ဒိုနီးရှားနိုင်ငံဘာဒမ်ကျွန်းမှာဒီကနေ့ဖမ်းလိုက်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။တန်လျာရှိသူတဦးရဲ့အိမ်ကိုဒီကနေ့မနေ့အစောပိုင်းမှာရဲတပ်ဖွဲ့ကဝင်ရောက်စီးနှင်းရှာဖွေတာကိုရဲယူထားတဲ့တပ်ပုံတွေမှာတွေ့ရပါတယ်။အရေးကြီးတဲ့အရာတွေလူစီကားတဲ့နေရာတွေကိုတိုက်ခိုက်ဖို့အဲ့ဒီလူတွေကကြံစီခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပေမယ့်အသေးစိတ်ကိုတော့မပြောပါဘူး။ဒီလူ6ယောက်ဟာဆီးရီးယားက IS အစွန်းရောက်အဖွဲ့ထဲမှာရောက်နေတဲ့အင်ဒိုနီးရှားနိုင်ငံသားဘာရွန်နာယင်နဲ့အချိတ်ဆက်ရှိတယ်လို့တန်လျာရှိထားပါတယ်။ဒီကရဇနွေလာကဂျကာတာမြို့လေကောင်မှာတိုက်ခိုက်မှုတစ်ခုကိုနောက်ွယ်ကကျိုးကင်စီစဉ်ခဲ့သူတွေထဲမှာနိုင်ရင်လည်းပါတယ်လို့ယူဆထားတာပါ။အဲ့ဒီတိုက်ခိုက်မှုမှာလူရှိဦးသေဆုံးပြီးဝင်တိုက်တဲ့လူ၄ဦးလည်းသေဆုံးတဲ့အထက်ပါပါတယ်။ဘာဒမ်ကျွန်းဟာစင်ကာပူနိုင်ငံတောင်ပိုင်းချမ်းနဲ့10မိုင်လောက်ပဲဝေပါတယ်။
ပြီးခဲ့တဲ့လကတူရကီနိုင်ငံမှာအထမမြောက်ခဲ့တဲ့အာဏာသိမ်းမှုကိုနောက်ွယ်ကကြိုးကင်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်သူမွတ်စလင်ဘာသာရေးဆရာဖတ်တူလာဂူလမ်ကိုဖမ်းဝရမ်းထုတ်တာနဲ့ပတ်သက်ပြီးမစ္စတာဂူလမ်ကလက်မခံဘဲပယ်ချလိုက်ပါတယ်။ဒီဖမ်းဝရမ်းဟာတူရကီနိုင်ငံရဲ့တရားရေးစနစ်ဟာလွတ်လပ်မျှတမှုမရှိဘူးဆိုတာကိုအသေးချာမှတ်တမ်းတင်လိုက်တာဖြစ်ပြီးသမ္မတအာဒိုအန်ရဲ့အာဏာရှင်စနစ်နဲ့ဒီမိုကရေစီကနေသွေးဖီးနေတယ်ဆိုတာကိုပြသလိုက်တဲ့နောက်ထပ်နမူနာတစ်ခုပါပဲလို့မစ္စတာဂူလမ်ရဲ့မိနစ်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတအာဒဝန်နဲ့အရင်ကမဟာမိတ်ဖြစ်တဲ့သူမစ္စတာဂူလမ်ဟာတူရကီနိုင်ငံမှာအာဏာသိမ်းဖို့ကြိုးစားသူစစ်တပ်ကအရာရှိတွေကိုစီစဉ်ညွှန်ကြားခဲ့တယ်လို့တူရကီအစိုးရကစွပ်စွဲပြောဆိုနေပြီးအမေရိကန်ပြည်ထောင်စုကတူရကီ ူကိုတူရကီကိုပြန်ပို့ဝေးဖို့ပြောဆိုနေတာဖြစ်ပါတယ်။ဒါပေမဲ့မစ္စတာဂူလန်ကိုပြန်ပို့ဝေးဖို့အတွက်တူရကီအစိုးရကတရားဝင်တောင်းဆိုတာတော့မရှိသေးပါဘူး။ဇူလိုင်လ15ရက်နေ့ကဖြစ်ပွားခဲ့တဲ့စစ်တပ်ကအာဏာသိမ်းတဲ့ကြိုးပမ်းမှုမှာမစ္စတာဂူလန်အနေနဲ့ဘလို့မှပါဝင်ပတ်သက်ခြင်းမရှိသလိုကြိုတင်လည်းမသိခဲ့ပါကြောင်းနဲ့ဒီလုပ်ရက်ကိုဖြစ်တင်ရှုတ်ချခဲ့ကြောင်းမစ္စတာဂူလန်ကညင်းဆိုထားပါတယ်။သမရအာဒူဝန်ကတော့သွေးစွန်းနေတဲ့လက်တွေကြောင့်မစ္စတာဂူလန်ရဲ့အဖွဲ့အစည်းနဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းအဆက်အသွယ်အလုံးကိုလုံးဝဖြတ်တောက်ပစ်ဖို့ဆုံးဖြတ်ထားတယ်လို့တူရကီကုန်သွယ်ရေးများအသင်းခေါင်းဆောင်တွေကမနေ့တုန်းကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကအထမမြောက်ခဲ့တဲ့စစ်တပ်အာဏာသိမ်းကြိုးပမ်းမှုမှာလူ190ကျော်သေဆုံးပြီးထောင်ထဲကြီးဒဏ်ရာရခဲ့ကြပါတယ်ရှင်
။နိုင်ငံတကာကူညီပေးအဖွဲ့တစ်ခုဖြစ်တဲ့ World Vision ရဲ့အကြီးအကဲဝန်ထမ်းတူကိုအဖွဲ့ရမုံကြီးဒေါ်လာတန်းနဲ့ချီထုတ်ယူပြီးဟမားစ်စစ်သွေးကြွတွေကိုလွှဲပြောင်းပေးခဲ့တယ်ဆိုတဲ့ဆိုဆိုချက်နဲ့ဂျာတာဘရီနီကအစ္စရေးနိုင်ငံဂျေရုဆလင်မြို့မှာရုံးထုတ်ပါတယ်။ဟမားစ်အဖွဲ့တွေအနေနဲ့ဥမင်လိုင်ကောင်းတွေစောက်ဖို့နဲ့လက်နက်တွေဝယ်နိုင်ဖို့အတွက် World Vision ဝန်ထမ်းမိုဟာမက်အယ်ဟာလဘီကဒေါ်လာတန်း90လောက်ကိုခိမီနီလန်းတွေနဲ့စနစ်တကျစီစဉ်ပြီးဟမားစ်အဖွဲ့တန်းလွှဲပြောင်းပေးခဲ့တဲ့အကြောင်းအစ္စရေးအာဏာပိုင်တွေကပြောပါတယ်။လူသားချင်းစာနာမှုအကူအညီလိုအပ်ချက်ခေါင်းဆောင်အောင်မှာငွေတွေကိုလိမ်ညာပြီးဟမားစ်အဖွဲ့တွေရောင်းမငွေရအောင်အယ်ဟာလဘီကလုပ်ပေးခဲ့တယ်လို့အစ္စရေးလူမျိုးရေးအဖွဲ့ရှင်းဘက်ကပြောပါတယ်။အခုဆွဆွဲချက်တွေဟာ World Vision အဖွဲ့ကြီးအတွက်တော့မယုံနိုင်လောက်ဆရာမတမာမှုကြီးဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ရဲ့ပြောခွင့်ရ David Keyes ကပြောပါတယ်။အခုဖြစ်ရပြီးမှပဲဩစတြေးလျအစိုးရက World Vision အဖွဲ့ကိုရောင်းမငွေပေးတာယာယီရဆိုင်ထားလိုက်ပါတယ်။
အိန္ဒိယနိုင်ငံအနောက်မြောက်ဘက်ကမတိမငင်ဖြစ်နေတဲ့အာတန်ပြည်နယ်မှာလူစီကားတဲ့ဈေးတစ်ခုတည်းတနက်သမားတွေပြစ်ခတ်တာကြောင့်လူ7ယောက်ထဲမှနေတေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ပြည်နယ်ရဲ့မြို့တော်ဂူဝါဟာတီရဲ့အနောက်ဖက်မိုင်200ကျော်အကွာကိုခရာဂျာရက်မှာဒီကနေ့တိုက်ခိုက်မှုအတွင်းတခြားလူ15ယောက်လည်းဒဏ်ရာရရှိသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။တိုက်ခိုက်မှုမှာလက်သည်အများအပြားပါဝင်ပါတယ်။တိုက်ခိုက်သူတွေကလက်ပစ်ဘုံနဲ့ပစ်ဖောက်ဖောက်ခွဲတာကြောင့်စိုင်သုံးစိုင်ပျက်စီးသွားတယ်လို့ The Times of India သတင်းစာကရေးသားထားပါတယ်။တိုက်ခိုက်မှုမှာဗိုလ်တပ်အဖွဲ့ကစစ်သွေးကြွတွေရဲ့လက်ချက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနတ်သမားတစ်ယောက်ကိုတုတ်တင်လိုက်ပြီးကျန်တဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှာဖွေနေတယ်လို့အာဏာပိုင်တွေကပြောဆိုပါတယ်ရှင်။
ဘရာဇီးနိုင်ငံရီယိုဒီဂျနီရိုမြို့ရဲ့အိုလံပစ်အကစားကွင်းအနီးမှာဂျာတာဘရီနီမှာလူတယောက်ကိုလူရွတ်သူတူလို့ယူဆပြီးရုရှားတပ်တမန်တူကတနက်နေ့တက်တက်လိုက်တဲ့ဆိုတဲ့သတင်းကိုရုရှားတန်ယုံကညင်းပါတယ်။လူရွတ်ဖို့ကြိုးစားသူစီကနေရုရှားဒူးကောင်စစ်ဝင်ကတနက်ကိုလူယူပြီးသူ့ရဲ့ကိုယ်ပိုင်တနက်နေ့တက်တက်ခဲ့တယ်လို့ရီယိုရဲတပ်ဖွဲ့ကပြောတာပါ။ဒါပေမဲ့လည်းရုရှားတန်ယုံကတော့ဒါဟာနားလည်မှုလွဲတာဖြစ်ပြီးရီယိုဒီဂျနီရိုမြို့မှာရှိတဲ့ရုရှားကောင်စစ်ဝင်ချုပ်ယုံရဲ့ဘယ်ဝန်ထမ်းမှအဲ့ဒီအခင်းဖြစ်ပွားမှုမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ထုတ်ပြန်ချက်ထဲမှာညင်းထားပါတယ်။အိုလံပစ်မြို့ရိုင်းဟာဂျာတာဘရီနီညာကဘရာဇီးနိုင်ငံရီယိုဒီဂျနီရိုမြို့မော်ဝါရှင်မြင်ကိုရောက်သွားပြီးအဲဒီကစင်ပေါ်မှာမီးထွန်းညှိပေးခဲ့ပါတယ်။ဘရာဇီးမော်ဒယ်နဲ့ရုပ်ရှင်မင်းသမီးအေဒရီယနာလီမာကစင်ပေါ်မှာရှိတဲ့မီးဦးလေးကိုမီးရှူတိုင်နဲ့ထွန်းညှိပေးလိုက်တာဖြစ်ပြီးဒေသခံအများပြားစုဝေးသွားရောက်ကြပါတယ်။နောက်ပိုင်းမှာတော့မီးရှူတိုင်ကိုကိုပါကဘန်ပင်လယ်ကမ်းကြီးရှိတဲ့အရက်ကိုတည်သွားပါတယ်။အဲဒီမှာဘရာဇီးယာယီသမ္မတမီချဲလ်တီမာကိုလူတစုကကန့်ကွက်ဆန္ဒပြပါတယ်။မီးရှူတိုင်ကိုတည်တဲ့လူတွေထဲမှာဘာပန်ရှင်တူဦးလေးဖြစ်စင်ကြီးဘုံရဒေသခံတူဦးလေးဖြစ်တဲ့David Pierre Ravesp ကိုလည်းပါပါတယ်မိရှုတိုင်ကိုစင်ကြေဘုံရက်ဖြတ်ပြီးတည်ဖို့စီစဉ်ထားပေမဲ့နောက်ဆုံးအချိန်ကြာမှလမ်းကြောင်းပြောင်းခဲ့တဲ့ပေါ်သူကဝေဖန်ပြောဆိုပါတယ်ခင်ဗျာ
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်စိုးဝင်းတို့ကြီးညာပေးခဲ့တာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးသွားပါမယ်အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Ripkin ဟာရှေ့သတင်းပတ်တဲမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။အာရှတလွှာစီးပွားရေးမြင့်တင်ဖို့စီမံကိန်းရဲ့တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံကိုတွားမှာဖြစ်ပြီးဒီခီးစဉ်အတွင်းဝန်ကြီး Ripkin နဲ့အတူအမေရိကန်စီးပွားရေးကုမ္ပဏီတချို့လည်းလိုက်ပါသွားမှာဖြစ်ပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီးကို VOA ရဲ့နိုင်ငံသားရေးဌာနသတင်းတောက် Night Chain ကတွေ့ဆုံမေးမြန်းထားတာကိုမနန္ဒာချန်ကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်အမေရိကန်စစ်ပွားရေးနဲ့စစ်ပွားရေးလုပ်ငန်းဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီး Charles Ripkin ဟာစစ်ပွားရေးကုမ္ပဏီတချို့ကိုဥဆောင်ပြီးတော့ August 8ရက်ကနေ10ရက်နေ့ထိ3ရက်ကြာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ဒုတိယအကြိမ်မြန်မာနိုင်ငံကိုတွားရောက်တဲ့သူခင်းစဉ်အဓိကရည်ရွယ်ချက်ကတော့အမေရိကန်ရဲ့စစ်ပွားရေးမူဝါဒဟာနိုင်ငံသားရေးမူဝါဒဖြစ်တဲ့ဆိုတဲ့အတိုင်းမြန်မာနိုင်ငံမှာယင်းနှိမ့်မြုံနှံမှုအခွင့်အလမ်းနဲ့စီးပွားရေးဖွံ့ဖြိုးမှုကိုအားပေးဖို့အတွက်တွားရောက်မှာဖြစ်တယ်လို့လည်းဝန်ကြီး Ripkin ကပြောဆိုခဲ့ပါတယ်။ဒါပြင်တော့ဆက်စုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက် ပြီးခဲ့တဲ့မေလမှာမြန်မာနိုင်ငံပေါ်အရင်ကချမှတ်ထားတဲ့အရေးယူတန်းခတ်မှု80ရာခိုင်နှုန်းနီးပါးကိုလည်းအမေရိကန်သမ္မတဘရက်အိုဘားမားကရုပ်သိမ်းပေးခဲ့တာကြောင့်မြန်မာနိုင်ငံမှာတိုးပြီးရင်းနှီးမြှုပ်နှံဖို့အကောင်းဆုံးအချိန်ဖြစ်တယ်လို့ဝန်ကြီးရက်ကင်ကအခုလိုပြောဆိုခဲ့ပါတယ
်။ The ASEAN market of $2.6 trillion in GDP, one of our largest trading partners in the world. Burma is a part of the 10 ASEAN nations.
အမေရိကန်ဟာမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုနေပေမဲ့အာဆီယံဟာအမေရိကန်ရဲ့ကုန်သွယ်ဘက်အကြီးမားဆုံးဖြစ်ပါတယ်။အာဆီယံဈေးကွက်ဟာ 1.6 ထရီလီယံဒေါ်လာရှိပါတယ်။မြန်မာနိုင်ငံဟာအာဆီယံနိုင်ငံအနေနဲ့ပါဝင်ပေမဲ့မြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေထဲမှာပထဝီဝင်အနေထားအရအကောင်းဆုံးဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်ကြားမှာရှိနေတော့လူဦးရေတန်း 2,500 ကျော်ကိုရောက်နေတာပါ။ဒါကြောင့်ကုန်သွယ်ရေးဗဟိုချက်ဖြစ်နေပါတယ်။ဒါပေမဲ့အခြေခံရန်ရအဆောက်အုံနေနဲ့စီးပွားရေးမှာယင်းနှီးမြုံနှံမှုလိုအပ်ပါတယ်2012ခုနှစ်ကနေ2014ခုနှစ်အထိမြန်မာနိုင်ငံကိုအမေရိကန်ကပို့ကွန်ဟာ30တိုးလာပါတယ်အမေရိကန်အနေနဲ့အာဆီယံမှာယင်းနှီးမြုံနှံတာဟာဂျပန်ကိုရီးယားနဲ့တရုတ်သုံးနိုင်ငံပေါင်းထက်များပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာယင်းနှီးမြုံနှံမှုကအရင်ကချထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်နည်းလာခဲ့ပါတယ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းလိုက်ပြီးဖြစ်လို့အခုခါမှာအမေရိကန်ကုမ္ပဏီတွေအတွက်မြန်မာနိုင်ငံမှာယင်းနှီးမြုံနှံဖို့အကောင်းဆုံးလို့ကျွန်တော်ထင်ပါတယ်
။ဒါ့အပြင်မကြာသေးခင်နှစ်တွေကစလို့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့2015နိုဝင်ဘာ8ရက်ရွေးကောက်ပွဲတွေမှာလူမှုရဲ့ထောက်ခံမှုနဲ့မဲပြတ်တန်နိုင်ရပြီးတဲ့နောက်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးမှစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဆောင်မှုအကောင်းဆုံးအခွင့်အလမ်းတစ်ရပ်ဖြစ်တယ်လို့လည်းဆိုခဲ့ပါတယ်
Think about how historic the election of Aung San Suu Kyi was. Think about the fact that it was the first time in 60 years to have a democratic.
Aung San Suu Kyi အနိုင်ရခဲ့တဲ့ရွေးကောက်ပွဲဟာဘလောက်တောင်တမိုင်းဝင်တယ်လဲဆိုတာစဉ်းစားကြည့်ပါ။နှစ်ပေါင်း60အတွင်းဒီမိုကရေစီနည်းအရရွေးကောက်တင်မြှောက်တဲ့အစိုးရဖြစ်လာပါပြီ။မြန်မာခေါင်းဆောင်ဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်ပါတယ်။လူခွင့်ရေးကိုထောက်ခံအားပေးသူလည်းဖြစ်ပါတယ်။ဒါကြောင့်ဒီတိုးတက်ပြောင်းလဲမှုကြီးကိုကျွန်တော်တို့နွေးထွေးစွာကြိုဆိုပြီးဒေါ်အောင်ဆန်းစုကြည်နဲ့သူ့အစိုးရနဲ့လက်တွဲပြီးတော့အခြေအနေတိုးတက်အောင်လုပ်ကြရမှာပါအတိတ်ကဖြစ်ခဲ့တာတွေအတွက်လက်ရှိအစိုးရကိုအပြစ်တင်နေမဲ့အစားပေါ့ဒါကြောင့်ပြုပြင်ပြောင်းလဲရေးခေတ်မှာအမေရိကန်ကမြန်မာနိုင်ငံနဲ့ရင်းနှီးစွာဆက်ဆံဖို့တိတ်ကိုကောင်းတဲ့အခွင့်အလမ်းတစ်ရပ်ပါ
မြန်မာနိုင်ငံဟာပထဝီဝင်အနေထားရလဲအရေးပါတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းဝန်ကြီးရက်ကင်ကပြောဆိုခဲ့ပါတယ်
mentioned its geographic position where it's near bordering both India and China accessing 2.5 billion people but what I didn't say is that most predictions are that by the year 2025
မြန်မာနိုင်ငံအနေနဲ့တရုတ်နဲ့အိန္ဒိယနိုင်ငံကြားပထဝီအနေထားအရတိတ်ကိုအချက်ချာကြတဲ့အပြင်ကြိုတင်ခန့်မှန်းတွက်ချက်မှုတွေအရ 2020-2025 ခုနှစ်အရောက်မှာဆိုရင်မြန်မာနိုင်ငံဟာကမ္ဘာလူဦးရေတစ်ဝက်က၄မြန်ခရီး၅နာရီစီးပြီးတော့လာရောက်နိုင်ကြမဲ့အခြေအနေဖြစ်လာနိုင်ပါတယ်လက်ရှိစီးပွားရေးကဒေါ်လာ63ဘီလီယံရှိပါတယ်
။လက်ရှိအနေထားရမြန်မာနိုင်ငံမှာနိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေလှုပ်ဖို့အတွက်အခြေခံရန်ရအဆောက်အုံတွေနဲ့လမ်းပန်းဆက်သွယ်ရေးအခြေအနေတွေအားနည်းတာကြောင့်အခက်အခဲတွေရှိနိုင်ပေမဲ့လည်းအမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံကိုတွားရောက်ယင်းနှိမ့်မြုံနှံခြင်းအပြင်ဒီလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဝန်ကြီးရက်ကင်ကပြောဆိုခဲ့ပါတယ်။သူ့ရဲ့၃ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်း IBM, GE, GM, Coca-Cola, Deloitte တို့လိုစတဲ့ကုမ္ပဏီကြီးတွေကတာဝန်ရှိသူတွေလည်းလိုက်ပါသွားကြမှာဖြစ်ပါတယ်
။အမေရိကန်စီးပွားရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံကိုတွားရောက်မဲ့ခီးစဉ်အကြောင်းမနန္ဒာချန်ပြောပြခဲ့တာပါ။အခုတော့ထိုင်းနိုင်ငံမှာလူကုန်ကူးခံရသူမြန်မာနိုင်ငံသားတွေရဲ့ဘက်ကိုလည်းကြည့်ကြရအောင်ပါ။မနေ့ကြာသပတေးနေ့ကထိုင်းနိုင်ငံတောင်ပိုင်းမှာလူမှောင်ခိုကုန်ကူးခံရသူတွေလို့ယူဆရတဲ့သူတွေကိုထိုင်းအာဏာပိုင်တွေကယ်တင်ခဲ့တာမှာမြန်မာနိုင်ငံကရောက်လာတဲ့သူ90ကျော်ပါဝင်ပါတယ်။လူမှောင်ခိုမှုတွေကြောင့်နိုင်ငံတကာကဝေဖန်ခံနေရတဲ့ထိုင်းနိုင်ငံကတော့မကြာသေးခင်လတွေကစလို့လူမှောင်ခိုမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုတိုးမြှင့်ဆောင်ရွက်လာနေတာဖြစ်ပါတယ်။အပြည့်စုံကို VOA မြန်မာပိုင်းရဲ့ထိုင်းအခြေစိုက်သတင်းတောက်မအေးအေးမာကပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းကနေမလေးရှားနယ်စပ်ကိုဥတီသွားလာနေတဲ့လူမှောင်ခိုကူးသူတွေတဲဆောင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအနာပိုင်တွေကစုံခလာခရိုင်ထဲမှာတွေ့ရှိရကနေကယ်ဆယ်ခဲ့တာပါဒီထဲမှာမြန်မာနိုင်ငံသား90ကျော်ပါဝင်နေတဲ့အကြောင်းလူကုန်ကူးခံရတဲ့ရွှေပြောင်းလူသမားတွေကိုကူညီကယ်ဆယ်မှုတွေလုပ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရှေ့နေဦးအောင်မျိုးတန်းကပြောပြပါတယ
်ဖြစ်တဲ့နေရာကတော့ထိုင်းနိုင်ငံတောင်ပိုင်းကစုံခလာမြို့မှာဖြစ်တာကလေးအဲစုံခလာမြို့မှာဖြစ်တယ်အဲဒီစုံခလာဟိုပါဆက်ဒေါင်းပဲပေါ့အိုင်နာအမှတ်ချတာဖြစ်တဲ့ခါကျတော့အားလုံးပေါင်းဒီကထိုင်းနိုင်ငံကနေပြီးတော့တာဝန်ရှိအဖွဲ့အစည်းတွေကဝင်ရောက် ဖွဲ့စုံဖမ်းတဲ့ခံမှာအလုံးပေါင်းလူမောင်ကိုအောင်ပြစ်ခိုက်ခဲ့62ယောက်အဲ့မှာဖမ်းရရမိတယ်အဲ့ချင်းမှာဟိုဗမာက58ယောက်ပါတယ်58ယောက်မှာယောက်ျားလေး46ယောက်မိန်းကလေး17ယောက်နောက်ပြီးတော့ရိုဟင်ဂျာက5ယောက်နောက်ပြီးတော့ပတ်စပို့ရှိတယ်ဆိုတဲ့လူက6ယောက
်ဟုတ်
ကဲ့ဒါပေမဲ့စစ်ဆေးချက်အရဆိုရင်သူတို့ကိုမလေးရှားပို့မယ်လို့သိရတယ်တော့ကျန်တဲ့လူတွေကဘာမှအထောက်အထားမရှိဘူး
။ထိုင်းရနာပိုင်းနေရဲ့စစ်ဆေးချက်ရမလေးရှားနိုင်ငံကိုဆက်လက်ပို့ဆောင်ရန်ရှိကြောင်းနဲ့ထိုင်းတာဝန်ရှိသူတွေအနေနဲ့ဆက်လက်ပြီးတော့စုံစမ်းစစ်ဆေးမှုတွေအပြင်အရေးယူသွားမယ်လို့လည်းသိရပါဗျ။မကြာသေးခင်နှစ်တွေအတွင်းမလေးရှားနိုင်ငံနဲ့နယ်စပ်အနီးတောအုပ်တွေထဲမှာလူမောင်ခိုကူးသူတွေရဲ့စခန်းလိုတန်တရားရှိတဲ့နေရာတွေမှာအစုလိုက်အပြုံလိုက်မြှောက်နှံထားခဲ့ပြီးလူမောင်ခိုခံရသူတွေလို့ယူဆရတဲ့အလောင်းတွေကိုတွေ့ရှိရကနေဒေသတွင်းမှာလူမောင်ခိုဂိုင်းတွေကိုနှိမ်နှင်းမှုတွေပေါ်ပေါက်လာခဲ့တာပါ။ထိုင်းရနာပိုင်းတွေရဲ့ဇက်တိုက်နှိမ်နှင်းမှုတွေကြောင့်ရန်နာခဲ့ရတဲ့လူမောင်ခိုမှုတွေဟာအခုဒုတိယအကြိမ်အဖြစ်အစုလိုက်အပြုံလိုက်လူကုန်ကူးတာတွေပြန်လုလာတာဖြစ်ပါတယ်။အရင်တုန်းကတော့ထိုင်းရနာပိုင်းတွေကပြင်းပြင်းထန်ထန်နှိမ်နှင်းခဲ့တာကြောင့်လူမောင်ခိုကူးသူတွေကစွန့်ပစ်သွားတဲ့လူတွေဟာပင်လယ်ပြင်မှာရောဒေသတွင်းနိုင်ငံတချို့မှာပါတောင့်တင်မှုတွေဖြစ်ခဲ့တဲ့အတွက်ဒေသတွင်းမှာဝိုင်းဝန်းဖြေရှင်းရတဲ့အထိပြဿနာတွေကြီးထွားလာခဲ့တာရှင်။
ထိုင်းနိုင်ငံမှာလူကုန်ကူးကံရတဲ့ထဲပါဝင်နေတဲ့မြန်မာနိုင်ငံသားတွေကိုကယ်တင်ခဲ့တဲ့အကြောင်းမအေးအေးမှပြောပြသွားတာပါ။အခုကရင်ပြည်နယ်အတွင်းတိုက်ပွဲဖြစ်လို့အရက်သားတွေထိခိုက်ဒဏ်ရာရခဲ့ကြတာကိုလည်းပြောပြပါရစေရှင်။မြန်မာဆိုရနဲ့အပြစ်ရလက်မှတ်မထိုးနိုင်သေးတဲ့ဒုဗိုလ်မှူးကြီးစောစန်းအောင်ဦးဆောင်တဲ့ DKBA အဖွဲ့နဲ့ကရင်နယ်ခြားဆောင်တပ် BGF တို့တပ်ဖွဲ့တို့ဒီမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲအတွင်းမှာကရင်ပြည်နယ်ခေါက်ခရိတ်မြို့နယ်ကအမျိုးသမီး3ဦးအပါအဝင်ရွာသား4ဦးထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒဏ်ရာရသူအမျိုးသမီး2ဦးကအခုထိုင်းနိုင်ငံဆေးရုံမှာဆေးဝါးကုသမှုခံယူနေပါတယ်။ဒီအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ခေါက်ခရိတ်မြို့နယ်တွင်ကော့နွဲနဲ့တတန်ကူကြီးရွာကျမ်းမှာနေမြေလုံခြုံရေးယူထားတဲ့ကရင်နယ်ခြားဆောက်တပ် BGF တပ်ဖွဲ့နဲ့ဗိုလ်နားမကြားဦးဆောင်တဲ့ကရင်လက်နက်ကိုင်အဖွဲ့တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ရမှာတတန်ကူကြီးရွာက၄ဦးထိခိုက်ဒဏ်ရာရရှိသွားတယ်လို့တတန်ကူကြီးရွာအုပ်ချုပ်ရေးမှူးတော်နှင်းကြီးကပြောပါတယ
်။မနေ့ကနိုင်ကြီးလားအဲ့ဒါတိုက်ပွဲဖြစ်တယ်။လမ်းကြွားထဲမှာဟိုနေစတာစီတယ်ပေါ့နော်စတာစီကတော့နားမကြားလားပြည်တော့အဲ့ဒါပဲအတော်ကြားတယ်။တို့တို့လည်းကြားတာလက်ကောက်ပဲအလုတ်ကြီးဒီလောက်တော့မထူတယ်သူတို့ပြည်တာကြွာသားကတော့ကြားတယ်ပေါ့။တိုက်ကြည့်တဲ့ရောက်လာတော့ဒီခုနပဲစေသွားထက်တယ်နော်ကတမိဘဖတ်တော့ရောက်ရတော့ဟိုနေသူ့မိနဲ့သူ့ဖေနဲ့ကတော့နည်းနည်းနည်းနည်းပဲရှိတယ်သူ့သမီးကတော့နည်းနည်းများတယ်ဗောလေ
နှစ်ဖက်ဖြစ်ခတ်ဆိုင်ခိုက်မှုတွင်တရန်ကူကြီးရွာသား၄ဦးထိခိုက်ဒဏ်ရာရရှိသွားခဲ့တာပါထိခိုက်ဒဏ်ရာရရှိတဲ့အထဲမှာကိုဝင်းဆောင်မျိုးသမီးတူအထမတ်တန်းចောင်းသူတူပါဝင်အမျိုးသမီး၃ဦးနဲ့အမျိုးသားတူပါဝင်ပြီးတော့အသက်40ရွယ်နော်ဆဲလစ်နဲ့တမိចောင်းသူနော်ကေဇေးကိုတော့ထိုင်းနိုင်ငံဆေးရုံကိုပို့ဆောင်ပြီးဆေးဝါးကုသမှုခံရတယ်လို့တော်နှင်းကြီးကဆက်ပြောပါတယ
်သူမေပုံဆက်လာလဲနဲ့သူ့အမေလည်းဗောလေတမစီလဲသူပြောတယ်မက်တော်ဆေးရုံမှာပဲစီတယ်နဲ့သူပြောတယ်မနေ့ကတော့မက်တော်ဆေးရုံမှာပဲ
ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲဟာကြေးရွာနဲ့လမ်းလုံခြုံရေးတာဝန်ယူနေတဲ့အမတ်တေတုံညာတစ်ခွန်တပ်ဖွဲ့တွေကို DGB ခွဲဆက်ဖွဲ့ကနေလာရောက်ပစ်ခတ်တာဖြစ်တယ်လို့ BGF ဒူးရင်မှုဘုံမှုစောကြောင်တော်ကပြောပါတယ
်တိုက်ပွဲချင်းနေတာသူတို့လာပြည့်တဲ့ဆိုတော့ပြောမဆိုတော့ယူလာတယ်ထိတာမရှိတာပေါ့ပုံစံကတော့မူမမမက်ဒီချိန်ကလည်းလူကဒီလူကြီးပိုင်းကလည်းအေးဆေးပြီးဆိုတော့အကောင်တော့အေးဆေးနေကြတာပေါ့သူကလည်းကရင်ချင်းချင်းဘက်သူလာမလာပြည့်အောင်မဟုတ်လေဆိုတော့အဲ့လိုပဲကျွန်တော်လည်းအဖွဲ့လည်းအေးဆေးသွားသူကသူနေသူကသူကကိုဟောကဘာဒီလမ်းလုံးကြုံရင်းနဲ့ပြောမကြေးရွက်လုံးကြုံမှုလေးတွေပေါ့အဲ့လိုမျိုးတာဝန်ယူရနေကြတာပေါ့
ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ပြိခါရှာဖွေနေတဲ့ TGB အဖွဲ့ဝင်တွေကိုနေကြဆောက်တိုက်ရင်းကနေရှင်းလင်းရေးလှုပ်ဆောင်လို့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TGB ခေါင်းဆောင်ဒုတိယဗိုလ်မှူးကြီးစောစန်းအောင်ကပြောပါတယ်
အဲ့ဒီရွာမှာကြရတာကျွန်တော်တို့ကစပောက်စားတော့ခြံလို့ရှားတဲ့လူကရှိတယ်လေအဲ့ဒီမှာတစ်ခါကြီးညီကြီးတို့လည်းတွာလာတယ်ရှိတယ်အဲ့ဒါကိုရန်သူရရန်ကိုတင်းချပြီးတော့သူ့ကိုရှင်းတယ်ပေါ့ပြေစားစစ်ကြောင်းရှိသူတို့စခန်းကြီးသူတို့ပြန်ပြီးအချိန်နားမှာဒီအဲ့ဒီမှာတောင်းကြည့်တော့ပြစ်ခတ်မှုဖြစ်တယ်လို့ပြောတယ်အစားနားကြီးမှာရှိတဲ့စခန်းကလည်းသူကလည်းပြန်ပြန်ဖြစ်တယ်
ကော့ဂရိတ်မြို့နယ်တွင်းကတရံကူးကျေးရွာဟာခွဲထွက်တီကီပီတပ်ဖွဲ့တွေကနေဥတုဟုဝင်ထက်လှုပ်ရှားနေတဲ့ကျေးရွာလည်းဖြစ်ပါတယ်လက်ရှိမြန်မာအစိုးရနဲ့အပြည့်အဝလက်မှတ်မရေးထိုးနိုင်သေးတဲ့ဒုတိယဘူမှူးကြီးစောစန်းအောင်ဦးဆောင်တဲ့ DGB တပ်ဖွဲ့နဲ့ကရင်နယ်ခြားဆောက်တပ် BGF တပ်ဖွဲ့တို့ဟာကော့ဂရိတ်မြို့ဝတီအာရှလမ်းတဲ့နီးတိုက်ပွဲရပ်တနေတာတနည်းနည်းပါရှိရကနေမနေ့ကတိုက်ပွဲတစ်ဖန်ဖြစ်ပွားလာခဲ့တာပါဒီလိုပြစ်ခတ်တိုက်ခိုက်မှုအတွင်းမှာအပြစ်မဲ့တဲ့ကျေးရွာသားတွေထိခိုက်ဒဏ်ရာရရှိတဲ့ပုံမှာကရင်လူမှုဖွဲ့စည်းတွေကနေဝေဖန်မှုတွေလည်းရှိနေပါတယ်စွီခေါ်ကရင်လူထုအခြေပြုလူမှုဖွံ့ဖြိုးရေးကွန်ရက်တာဝန်ခံမန်းသိန်းစော်အနေနဲ့ကတော့ဒီလိုပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ်
ဒီကောက်ကိတ်မှာဒီကတခဲမှုကြောင့်ဒီရသားတွေထိသွားတဲ့ပုံမှာကျွန်တော်အနေနဲ့တော့စိတ်မကောင်းဘူးပေါ့နော်ဒီလိုမျိုးဆက်ပြီးရှိနေမှဆိုလို့ရှိရင်ကျွန်တော်တို့ PKD နေရတော့မြင်းချင်းရေးရိတ်အောင်တော့ကျွန်တော်မမြင်ဘူးတော့နော်ဒီတိုင်းနဲ့လက်နဲ့ကြိုင်တွေဘက်ကရောအဲ့လိုမျိုးဒီကတခဲမှုတွေဆက်ပြီးဖြစ်ပေါ်မလာအောင်ဆွေးနွေးညှိနှိုင်းမှုတွေရောမလုပ်ဘူးလားပေါ့
ကရင်ပြည်နယ်မြောက်ဒီကော့ကရိတ်ကာလာဟောင်းနဲ့အာရှလမ်းသစ်တုပ်ကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်မြန်မာတပ်မတော်နဲ့နေကြာဆောက်တာ BGF တို့ပူးပေါင်းပြီးနေမြင့်ရှင်းလင်းခဲ့ရမှာတော့ TKB အဖွဲ့နဲ့အခြေပေါင်း50နီးပါးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့2015ခုနှစ်ဇူလိုင်လပိုင်းကနေဖြစ်ပွားခဲ့တဲ့ TKB နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ကော့ကရိတ်မြို့နယ်ဒေသခံရွာသားတထောင်နီးပါးဟာကော့ကရိတ်မြို့နယ်အနီးနားကျေးရွာတွေမှာစစ်ပြေးသိမ်းရှောင်နေရတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ခင်ဗျာ။
ရင်စစ်အစိုးရအဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေတဲကမြန်မာနိုင်ငံကိုပြောင်းကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးနဲ့ကြုံနေကြရပါတယ်။ဒီပေါက်ရောက်ဒီမိုကရေစီရဲ့လှုပ်ရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်သစ်ထူထောင်နေတဲ့အခြေမျိုးမှာတောင်းတနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလား။ဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညဒိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်ပြီးအားလုံးကိုထိတ်ခေါ်ပါတယ်ခင်ဗျာ
မနက်ဖြန်စနေနေ့ညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကျမတို့အတန်လှည့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရရှင်။အခုနားဆင်နေတဲ့တောက်ကြနေညနေပဲ VOA အစီအစဉ်တွေမကြခင်ပြန်ဆုံပါတော့မယ်။ညနေပိုင်းအစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင
်။အမေရိကန်နိုင်ငံကအဓိကနိုင်ငံရေးပါတီကြီးတွေရဲ့သမရလောင်းတွေကိုအများပြည်သူမသိရတဲ့အလျို့ဝဲအချက်လက်တွေအပါအဝင်အမျိုးသားလူမျိုးရေးဆိုင်ရာအခြေအနေတွေကိုဥပဒေအရအစိုးရအနေနဲ့အသိပေးပြောပြရတယ်လို့သမရဗရာကိုဘာမှကပြောပါတယ်။ဒီမိုကရက်သမရလောင်းဟီလာရီကလင်တန်နဲ့ရီပဘလီကန်သမရလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးကိုအဲ့ဒီလိုပြောပြရတာပါ။ဒေါ်နယ်ထရမ့်ဟာသမရတာဝန်ထမ်းဆောင်ဖို့ရည်ချင်းမပြည့်မိဘူးလို့သမရဥပမာကပြောထားပါတယ်။အမေရိကန်ပြည်ထောင်စုကပါကစ္စတန်နိုင်ငံကိုပေးမဲ့စစ်ဘက်ဆိုင်ရာအကူအညီဒေါ်လာတန်300ကိုပန်ဒဂွန်စစ်ဌာနချုပ်ကဆိုင်းငံ့ထားလိုက်တယ်လို့အမေရိကန်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံကဟက်ကနီစစ်သွေးကြောအဖွဲ့ကိုနှိမ်နှင်းရေးပါကစ္စတန်အစိုးရကထိထိရောက်ရောက်ဆောင်ရွက်နေတယ်လို့အမေရိကန်ကာကွယ်ရေးဌာနကအတည်ပြုမပေးနိုင်သေးတာကြောင့်ဒီဂျာမန်ငွေကိုပါကစ္စတန်အစိုးရကိုမလွှဲပေးနိုင်သေးတဲ့အကြောင်းပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်အဒမ်စတမ်ကမနေ့ကပဲပြောတာပါ။အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံကိုဒေါ်လာတန်400ပေးလိုက်တာမှာဘာကြောင့်ငွေသားတက်တက်ပေးလိုက်ရတယ်ဆိုတဲ့အကြောင်းပြချက်ရှိတယ်လို့သမရဗရာကူဘာမာကပြောပါတယ်။တန်ခတ်ရည်ရွယ်မှုချမှတ်ထားတာကိုအတိအကျလိုက်နာတာကြောင့်ဖြစ်ကြောင်းအီရန်နဲ့အမေရိကန်ကြားမှာဘန်လုံငန်းအဆက်အသွယ်မရှိတာကြောင့်ဖြစ်ကြောင်းဒါကြောင့်သူတို့စီကိုချက်လက်မှတ်နဲ့ပေးလို့မရသလိုဘန်ကနေတစင်ငွေလွှဲလို့လည်းမရတဲ့အကြောင်းဂျာတာဗရီနီတည်င်းစာရှင်းလင်းပွဲတွင်သမရဥပမာကပြောသွားပါတယ်။ဆီးရီးယားပြည်တွင်းစစ်အဆုံးသတ်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားနိုင်ငံကိုမိတ်ဖက်အဖြစ်ယုံစားလို့ရပါမလားဆိုတာအတော်လေးတန်လျာဖြစ်မိတယ်လို့သမရဥပမာကပြောပါတယ်။သမရဥပမာက IS အကြမ်းဖက်အဖွဲ့ကိုတိုက်ဖြတ်တဲ့စစ်စင်ရေးနဲ့ပတ်သက်ပြီးမနေ့ကပန်ဒဂွန်စစ်ဌာနချုပ်မှာမြို့သားလူမျိုးရေးကောင်စီနဲ့ဆွေးနွေးပြီးအခုလိုပြောတာပါ။အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းကမတိမငင်ဖြစ်နေတဲ့အာသံပြည်နယ်မှာလူစီကားတဲ့ဇီးတစ်ခုတည်းတနတ်သမားအများပြားပါတဲ့တိုက်ခိုက်မှုတစ်ခုအတွင်းလူ12ယောက်ထဲမှနေတည်ဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
တောက်ကြနေညနေခင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေအစည်းအဝေးထုတ်လုပ်ရေးမှူးကနန်းလောင်ဖြစ်ပြီးအတန်းဖန်းအင်ဂျင်နီယာကတော့ဆူလီမန်တာယာဝါလီဖြစ်ပါတယ်ကျွန်မကတော့ခွန်ညိုပါရှင် VOA ကနေအခုထုတ်လွှင့်ပေးတဲ့အစည်းအဝေးတွေကို VOA Internet ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.